ထောင်ကောင်မှနိုင်ငံတော်တစ္ဆာဖောက်မှုပုံကံမှုစတဲ့အမှုတွေအတွက်ထောင်နဲ့တသက်အထိချမှတ်နိုင်တဲ့အမျိုးသားလုံခြုံရေးဥပဒေသစ်ဒီကနေ့စတင်အသက်ဝင်ပါတယ်။ Article 23လို့ရည်ညွှန်းပြောတဲ့ဒီဥပဒေမှာအမျိုးသားလုံခြုံရေးဆိုင်ရာရာဇဝတ်မှုအမျိုးအစား၅ခုကိုအဓိကဖော်ပြထားပြီးအစိုးရကိုဝေဖန်ရင်ထောင်ဆယ်နှစ်ကျနိုင်တယ်လို့လူတယောက်ကိုအမှုမဖွင့်ပဲ16ရက်အထိထိန်းသိမ်းထားနိုင်ပါတယ်။အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂဂျပန်နဲ့ဗြိတိန်နိုင်ငံတွေအပြင်လူခွင့်ရေးအဖွဲ့တွေကတော့ဒီဥပဒေကိုပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်။နိုင်ငံသားတွေနိုင်ငံခြားအဖွဲ့အစည်းတွေနဲ့အဆက်ဆက်လုပ်တဲ့နေရာမှာတရားမဝင်ရည်ရွယ်ချက်တွေမလျော်ကန်တဲ့နှီးတွေဖြစ်နေရင်ထောင်နဲ့14နှစ်အထိချခံရနိုင်တယ်လို့ဥပဒေထဲမှာပါပါတယ်။ဟောင်ကောင်ပြည်သူတွေတာမကအဲ့ဒီမှာနေထိုင်လှုပ်လှုပ်နေကြတဲ့အမေရိကန်နိုင်ငံသားတွေနဲ့ကုမ္ပဏီတွေအပေါ်မှာကြဲကြဲပြန့်ပြန့်တက်ရောက်နိုင်ပြီးလူခွင့်ရေးနဲ့လွတ်လပ်ခွင့်တွေကိုပို့ပြီးတော့အားနည်းသွားအောင်ချိန်ချောက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်ပြောပါရယ်။ဟောင်ကောင်ဟာနိုင်ငံတကာစီးပွားရေးဗန္ဒာရေးလုပ်ငန်းတွေရဲ့စုံချက်တစ်ခုလို့ဖြစ်နေတဲ့အနေအထားပြတ်သွားနိုင်တယ်လို့လည်းဝန်ကြီးဘလင်ကန်ကသတိပေးပါရယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ကမ်ရွန်ကလည်းဒီဥပဒေဟာဟောင်ကောင်သူဟောင်ကောင်သားတွေရဲ့လူခွင့်ရေးနဲ့လွတ်လပ်ခွင့်ကိုထပ်တိုးထိခိုက်အောင်လုပ်ရာကြတယ်လို့ဝေဖန်ထားပါရယ်ရှင်။